ဒီနေ့စက်တင်ဘာ2ရက်1988ခုလွန်ခဲ့တဲ့ပတ်ကမိတ်တကသင်္ကဟဇယကွက်ကြည့်ဖို့ပြောတာနော်အဲ့တော့မိတ်တကသင်္ကဟမှာပြထားတဲ့တရားတွေကပါတယ်တော့ဟိတ်ရယ်ဇာနင်ရယ်မက်ခင်ရယ်ဣန္ဒြေရယ်ဘူရယ်အဓိပတိရယ်အာဟာရနော်ဟိဇာမက်ကအိမ်ဗလဒီဟခုနှစ်မီဆိုပြီးတော့ဟိုနေ့ကလင်္ကာလေးမဟုတ်လားအဲ့တော့အခုဒီဇယကွက်ကမပြောတာတော့ဟိုနာမည်ဘယ်နှခုရတယ်သို့မဟုတ်ဌာနဘယ်နှခုတက်တယ်ဆိုတာကိုပြောတာပေါ့နော်အဲ့တော့ဇယကွက်အစဉ်တန်းကြည့်မယ်ဆိုရင်လောဘဌာနတက်တယ်သို့မဟုတ်နာမည်တစ်ခုရတယ်ဘာနာမည်တော့ဟိတ်ဒေါသဟိတ်မောဟဟိတ်အလိုဘဟိတ်အဒေါသဟိတ်ပတာဒယုတ်၅ပါးဆိုတော့ပါတော့စက္ခုသောတာခာနစိမ်ဝါကာယနော်ဘာဝယုတ်၂ပါးဆိုတော့ပါတော့အဋ္ဌိန္ဒြေပုရိသိန္ဒြေအဋ္ဌိဘဝယုတ်ပုံဘဝယုတ်အဲ့ဒီခုနှစ်ခုကဘာနာဘာနာမေရတော့တဏ္ဍမေရရတာအမှန်ကတော့နော်ဣန္ဒြေဆိုတဲ့နာမည်ပဲရပြီးတော့ဇီဝိတကရုပ်ဇီဝိတနံဇီဝိတလို့နှစ်မျိုးရှိဇီဝိတိန်တရေအရာကောက်တဲ့ခါမှာရုပ်ဇီဝိတရဲ့နံဇီဝိတရဲ့နှစ်မျိုးကောက်ရနော်အဲ့ဒီရုပ်ဇီဝိတကဘယ်နှနာမည်ရတော့တခုပဲအိန္ဒြေနံဇီဝိတကလည်းပဲအိန္ဒြေတခုပဲရပြီးတော့ဘာလို့သန္ဓသန္ဓကလည်းပဲနာမည်တခုပဲဘာလို့အဓိပတိနောက်ဘာလို့ကပလီကာရအာဟာရနော်ဒါဩဇာယုတ်ပေါ့ဆိုတော့ဖတ်တာစေတသိရဲ့စေတနာစေတသိရဲ့သူတို့ကဘာနာမည်ရတော့အာဟာရဆိုတဲ့နာမည်တဏ္ဍမေပဲရတယ်မှာနော်အဲစိတ်ကြတော့ဘယ်နာမည်ရတယ်လဲတဲ့ဣန္ဒြေတဲ့နော်မနိန္ဒြေဟုတ်လားပြီးတော့အဓိပတိရတယ်စိတ်ဓာတ်အဓိပတိနော်ပြီးတော့အာဟာရရတယ်တဲ့ဝိညာဏဟာရခေါ်တာပေါ့ဟုတ်လားပညာကအများဆုံးရနော်နာမည်အများဆုံးပညာဘယ်နာမည်ရောငါးနာမည်တော့ရတယ်တပါတော့ဟိတ်မက်ခင်ဣန္ဒြေဘူအဓိပတိအဲ့ဒါနံပါတ်ဖော်ရတယ်တော့သိကောင်းမှာဟိတ်ဆိုရင်ဘာတော့ကဲပညာဆိုတော့ဘာဟိတ်တော့အာမောဟဟိတ်မက်ခင်ဆိုရင်ဘာမက်ခင်တော့သမာဓိဋ္ဌိမက်ခင်နော်ဣန္ဒြေဆိုတော့ကောပဉ္စဣန္ဒြေရဲ့ပြီးတော့ကောအနိညာတိညာသာမိဣန္ဒြေအဉ္စဣန္ဒြေအညာတာဝိန္ဒြေ၄ခုဘူဆိုတော့ပညာဘူအဓိပတိဆိုတော့ဝီမန္တာအဓိပတိနော်အဲအဲ့ဒီလိုလေးပါပေါ်သွားနိုင်ရင်ပို့ပြီးတော့ကောင်းတယ်ဒါနောက်ကဟာကြေမရတာဒိဋ္ဌိဘယ်နှနာမည်ရတော့တဏ္ဍမည်မဲခင်မိစ္ဆာဒိဋ္ဌိနော်ပြီးတော့ဝိတ္တဘယ်နှနာမည်တော့အဲဇာနင်ရတယ်မဲခင်ရတယ်နော်မဲခင်မှာသူကဝိတက်ကနှစ်ခုရှိတယ်ဟိုတာမသင်္ကပ္ပရမိစ္ဆာသင်္ကပ္ပရဒါမှမဟုတ်နှစ်ထည့်ထားတယ်။နောက်ဝိရတိစေတသိက်သုံးခုမဲခင်ဆိုတဲ့နာမည်ပဲရတယ်။ဝိသာရစေတသိက်ဇာနင်ဆိုတဲ့နာမည်ပဲရတယ်။ပီတိစေတသိက်ဇာနင်ပဲတတ္တာစေတသိက်ကြတော့ကိုတတ္တိန္ဒြေတတ္တာဘူနှစ်ခုရတယ်။ဝိရိယကြတော့မဲခင်ကနှစ်ခုတာမဝါယာမနဲ့မိစ္ဆာဝါယာမနော်ပြီးတော့ဣန္ဒြေကြတော့ဝိရိယဣန္ဒြေဘူကြတော့ဝိရိယဘူအဓိပတိကြတော့ဝိရိယအဓိပတိတတိမက္ခင်ယတမတတိဣန္ဒြေကတတိန္ဒြေဘူကတတိဘူဧကကတာလေးမြည်ရဇာနင်နော်ဧကကတာဇာနင်မက္ခင်ကနခုမိစ္ဆာတမာတိနဲ့တမ္မာတမာတိနော်ပြီးတော့ဣန္ဒြေကတမာဒိန္ဒြေဘူကတမာတိဘူဝေဒနာနှစ်မြည်ရတယ်ဘာလို့ဇာနေတောမနတာဓမ္မနတာဥပိ္ပခာဆိုတာသုံးခုနော်ဇာနေဣန္ဒြေက၅ခုဒုက္ခိန္ဒြေဒုက္ခိန္ဒြေတောမနတိန္ဒြေဓမ္မနတိန္ဒြေဥပိ္ပခိန္ဒြေနောက်ဆုံးပါတော့ဟိရိဥတ္တပဟိရိကအနုတ္တပဒီလေးခုကဘယ်နာမည်ရတော့တဏ္ဍမည်ပဲရတယ်တဲ့ဘူဆိုတဲ့နာမည်ပဲရတယ်
ဒါပါပဲ
နော်အဲ့တော့ပညာက5မြည်ရတယ်ဝိရိယက4မြည်ရတယ်စသဖြင့်လျှောက်ပြီးတော့တွေ့ရင်တယုတ်ကြည်အောင်ဆိုရင်အဲ့လိုခါရအမျိုးမျိုးအပြည့်အများလှန်လှန်တွေ့ရတယ်နော်ဘုန်းကြီးတွေကြတော့အဲ့လိုပဲလုပ်ရတယ်တန်ဒါကမိတ္တကတင်ကဟာတဲ့ကြည့်တတ်ပြီပေါ့နော်ကဲရှေ့သွားကြစို့ဒီနေ့ဘောဓိပက္ခိယသင်္ဃာဘောဓိပက္ခိယသင်္ဃာမှာသူစာရနည်းနည်းလေးလုံးလာလို့ရှိရဲ့နော်ဘောဓိပက္ခိယသင်္ဃာမှာဘာတွေကိုပြထားတယ်လဲတဲ့တတိပဋ္ဌာန်၄ပါးတမပဋ္ဌာန်၄ပါးအဋ္ဌိပတ်၄ပါးအိန္ဒြေ၅ပါးဘူ၅ပါးဘုဇင်၇ပါးမဂ္ဂင်၈ပါးဒါတွေကိုပြလိုက်မယ်နော်အဲ့ဒီမှာလည်းပဲလင်္ကာလေးရှိသေးတယ်တတိတမ္မအိတ်အိမ်ပဘုဇ္ဇမဲ့ခွနေဆိုပြီးတော့နော်ဒီဗောဓိပက္ခယသင်္ဃဟမှာပြထားတဲ့တရားတွေနော်အဲ့ဒါလေးရေးရင်ရေးထားလိုက်တတိတမ္မတမ္မဆိုတာတမ္မပဒံကတမ္မပြီးတော့အိတ်ကြတော့ကိုအခရာဣနဲ့ဂျာရွေးတတ်လိုက်ပြီးတော့အိမ်အခရာဣနန်းငယ်တတ်ပြီးတော့ဗတ်ချိုက်ဗတတိတမ္မအိတ်အိမ်ပဘုဇ္ဇဘုဇင်ကဘုဇ္ဇအဲ့တော့မက်ခொနေတတိတမ္မအိတ်အိမ်ဘဘုဇ္ဇမက်ခொနေဘုဇ္ဇဘုဇင်ကငါတဖြုတ်လိုက်ဘုဇ္ဇကျန်တော့ဒီတရားတွေကိုပြလိုက်မယ်တဲ့နော်ဘာကြောင့်ဘောဓိပက္ခိယလို့ခေါ်တယ်လဲတဲ့ဒီညမှာသူကလုံးနေရှိတယ်ဘောဓိကဘာလဲတော့သစ္စာ၄ပါးတရားကိုသိတတ်သောကြောင့်စာရီကျမ်းနေတယ်နော်အမှန်ကဘောဓိကဘာလဲဆိုရင်အရိယာမဉ္ဉံထီအောင်သွားရမယ်တစ္ဆာလေးပါးတရားကိုသိတတ်သောကြောင့်ဘောဓိမြည်သောအရိယာမဉ္ဉံဣနော်ပက္ခအသိအပင်း၌ဣယဖြစ်တဲ့တရားအဲ့လိုသွားရမယ်ပက္ခိယအသိအပင်းမဟုတ်နော်အဖို့အစုအသိအပင်းမဟုတ်ဒီပက္ခဆိုတာကအင်္ဂလိပ်လို site လို့ဟာမျိုးပေါ့ဟိုဘက်ဒီဘက်ဆိုတဲ့အဖို့အဲ့ဒီမှာဖြစ်တဲ့တရားတွေကိုဘောဓိပက္ခိယလို့ခေါ်တယ်ဘောဓိပက္ခဣယအဲ့တော့ဗောဓိပ္ပသားတွေပေါ့လေဗောဓိလို့ဘာကြောင့်ခေါ်လဲသူကိုသစ္စာ၄ပါးတရားကိုသိတတ်တဲ့ကြောင့်ဗောဓိမြည်သောအရိယာမဉ္ဉံဤတဲ့နော်အသိအပိ့နဲ့ဖြစ်ကုန်သောဆိုလိုတာကတော့အရိယာမဉ္ဉံကိုရရရကြောင်းဖြစ်တဲ့နော်တရားတွေအရိယာမဉ္ဉံနဲ့အတူတူပဲဖြစ်တဲ့တရားတွေလို့ဆိုလိုတယ်အဲ့ဒီတရားတွေကိုဒီသင်္ဃဟမှာနော်ဒီအခန်းမှာပြမယ်တဲ့သောဘောဓိပက္ခယတရားပေါင်းကိုသိဉ္ယူရာသိဉ္ယူကြောင်းစကားအပေါင်းသည်ဘောဓိပက္ခယသင်္ခါမိပြဆိုအဲ့ဒီဘောဓိပက္ခယမြည်တဲ့တရားတွေကိုပြဆိုတဲ့အခန်းကိုဘောဓိပက္ခယသင်္ခါမိတယ်ပါပဲကံတတိပဌံလေးပါးသွားကြဆိုတတိပဌံလို့ဘာကြောင့်ခေါ်သလဲတဲ့အခြားတစ်ပါးများစွာသောအာယုန်တို့၌စိတ်ပြန့်နှံ့ပြေဝင်ခြင်းကိုတားမြစ်၍ကိုစသောကမ္မထာအာယု၌သာလျှင်အစဉ်ဝင်လျက်တည်တတ်စွာဖြစ်တတ်သောမဟာကုသိုလ်မဟာကရိယာအပ္ပနာသောဤ42ပါးတို့၌ရှိသောဝါလောကုတ္တရာစိတ်ရှိခုနှင့်ရှိသောတတိစေတသိက်နော်တတိပဋ္ဌံဆိုတော့ဗါလဲတတိစေတသိက်ကိုခေါ်တယ်အာယုန်၌နော်ဆွဲမြဲစွာတည်တဲ့တတိပေါ့လေတတိပဋ္ဌာနာပဋ္ဌာနာဆိုတာဆွဲဆွဲမြဲမြဲတည်ရယ်နော်ဆွဲဆွဲမြဲမြဲတည်တဲ့တတိပေါ့အဲ့ဒီတတိပဋ္ဌံကိုအရောက်တဲ့ခါမှာတဲ့မဟာကုသူတဲ့မဟာကရိယာတဲ့အပ္ပနာသောတဲ့အပ္ပနာသောဘယ်လောက်ရှိလို့ဇော55ထဲမှာအပ္ပနာဇောဘယ်လောက်ရှိလဲ26ရှိတယ်နော်ရူပောစကုသိုလ်ကရိယာအရူပောစကုသိုလ်ကရိယာလောကုတ္တရာ8အဲ့ဒီစိတ်တွေနဲ့ရှင်တဲ့တတိလို့ဆိုတော့နော်တနည်းအားဖြင့်အထိတ်ဆုံးအမျက်ဆုံးယူမယ်ဆိုရင်တော့လောကုတ္တရာစိတ်ရှိခုမှရှိတဲ့တတိစိတ်တွေကောင်းမင်တတိပဋ္ဌာန်၄ပါးပါတယ်တော့ကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ်တာ ानु ပတ္တနာတတိပဋ္ဌာန်ဓမ္မာနုပတ္တနာတတိပဋ္ဌာန်တတိပဋ္ဌာန်၄ပါးတဲ့ကာယ ानु ပတ္တနာတတိပဋ္ဌာန်ဆိုတာဗါလဲရူပကာယ၌ဝါကို၌အဖန်ဖန်ရှုစင်ခြင်းချင်းကိုယ်စားမိမိရဲ့ခန္ဓာကိုယ်ကြီးပေါ့နော်ခန္ဓာကိုယ်တစ်ခုလုံးဆိုရင်လည်းရတယ်ခန္ဓာကိုယ်ရဲ့အစိတ်အပိုင်းဆိုရင်လည်းရတယ်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုသွားလာမှုဓာတ်တွေလည်းရတယ်နော်ပဲတတိပဋ္ဌာန်တုတ်ဖတ်ဖူးရင်တော့ဓာတ်တွေသိလိမ့်မယ်ဟုတ်လားဟိုထွက်တဲ့ဝင်တဲ့ရှုတာလည်းပဲကာယ ानु ပတ္တနာတတိပဋ္ဌာန်ပဲနော်ဟိုဣရိယာပုတ်ထိုင်နေထိုင်နေမှတ်တာလည်းပဲကာယ ानु ပတ္တနာတတိပဋ္ဌာန်ပဲ ပြီးတော့သွားတယ်လာတယ်စားတယ်တောက်တယ်မှတ်တယ်လည်းပဲကာယ ानु ပသနာတတိပဌာန်ပဲဒီပြင်အတုပရှုတာလည်းပဲကာယ ानु ပသနာတတိပဌာန်ပဲနော်ကေတာလောမှာလည်းပဲကာယ ानु ပသနာတတိပဌာန်ပဲစတဲ့ပြင်အများကြီးရှိတယ်ခန္ဓာကိုယ်မှာရှုတာဝေဒနာ ानु ပသနာကတော့ပါတော့ဝေဒနာတို့၌အဖန်တည်းလဲရှုစဉ်ချင်းချင်းကောင်းတဲ့ဝေဒနာရှိတယ်မကောင်းတဲ့ဝေဒနာရှိတယ်အလေအလတ်ဝေဒနာရှိတယ်အဲ့ဒီဝေဒနာတွေဖြစ်ပေါ်လာတဲ့အခါမှာကောင်းရင်လဲကောင်းတဲ့ဝေဒနာပေါ့ဆိုရင်လဲဆိုးတဲ့ဝေဒနာအလေလက်ဖြစ်လဲအလေလက်ဖြစ်တဲ့ဝေဒနာကိုသိမှတ်သိမှတ်ရှုနေတာကိုဝေဒနာနုပဒနာတတိပဌာန်စိတ်တနုပဒနာတတိပဌာန်ဆိုတာကစိတ်ကိုရှုတာနော်စာမလာတဲ့အတိုင်းဆိုတော့တရာဂစိတ်အစရှိသောဆိုတော့ရာဂနဲ့တကွာဖြစ်တဲ့စိတ်ဒေါသနဲ့တကွာဖြစ်တဲ့စိတ်မောဟနဲ့တကွာဖြစ်တဲ့စိတ်အစတည်းဖြင့်မိမိရဲ့တဏ္ဍာမှာရာဂဖြစ်နေရင်လဲငါစိတ်ဟာရာဂနဲ့တကွာဖြစ်နေတယ်ဒါကိုသိအောင်ရှုမှတ်ဒေါသနဲ့တကွာဖြစ်ရင်ဒေါသနဲ့တကွာဖြစ်တယ်နော်မောဟနဲ့တကွာဖြစ်ရင်မောဟနဲ့တကွာဖြစ်တယ်စသဖြင့်ပေါ့လေအဲ့ဒီလိုရှုမှတ်တဲ့ရှုမှတ်တာကိုစိတ်တ ानु ပသနာတတိပဋ္ဌာန်ရိုးရိုးပြောရင်တော့စိတ်ကိုရှုမှတ်တာပေါ့ဟာစိတ်ဒီပြေးသွားနေတာရှုမှတ်တာလည်းဒါစိတ်တ ानु ပသနာတတိပဋ္ဌာန်ပဲမဟုတ်ဆိုဝိခိတစိတ်ဆိုတာပြန့်လွင့်နေတဲ့စိတ်ပဲဓမ္မ ानु ပသနာတတိပဋ္ဌာန်ဆိုတာကတော့ကိုတင်ညာသင်္ခါရဖြစ်သောនិဝရဏစသောတရားတို့ကိုတဲ့ထိုးထိုးဓမ္မဟု၎င်းအနိစ္စဝိပဿနာအဖြစ်၎င်းအဖန်တလဲလဲရှုစဉ်ခြင်းခြင်းတဲ့ဟောကာယ ानु ပသနာတတိပဌာန်ကရူပခန္ဓာယူသွားပြီဝေဒနာ ानु ပသနာတတိပဌာန်ကဝေဒနာခန္ဓာယူသွားပြီစိတ်တ ानु ပသနာတတိပဌာန်ကဝိညာဉ်နဲ့ခန္ဓာယူသွားတော့ခန္ဓာ၅ပါးထဲမှာဗာကြံတော့တင်ညာသင်္ခါရကြံနော်အဲ့ဒါဓမ္မ ानु ပသနာတတိပဌာန်ကယူလေတဲ့အဲ့တော့ဓမ္မ ानु ပသနာတတိပဌာန်မှာဓမ္မအရာဘာတွေယူရတယ်လဲဆိုတာကိုသိခြင်းရင်တတိပဌာန်တုတ်ဖတ်မှာပဲတိနော်និဝရဏ၅ပါးဥပါဒณะခန္ဓာ၅ပါးအာယတန၁၂ပါးစသည်ပေါ့လေနော်အဲ့ဒီဟာတွေကိုဓမ္မလို့ဒီနေရာမှာခေါ်တယ်ပါဠိစကားဓမ္မဆိုတဲ့စကားလုံးဟာအလွန်အဓိပ္ပာယ်များတယ်သူ့နေရာအလိုက်ကွဲကြွကွဲကွဲဟိုအဓိပ္ပာယ်မတူဘူးအဲ့ဒါဟိုနေရာကျဓမ္မကအဓိပ္ပာယ်တစ်မျိုးဒီနေရာကျဓမ္မကအဓိပ္ပာယ်တစ်မျိုးနဲ့ရှိတယ်ဒါကိုနားလည်ဖို့အရေးကြီးတယ်နော်အဲ့ဒါဓမ္မ ानु ပသနာသတိပဋ္ဌာန်ဆိုတာအမှန်ကတော့និဝရဏစတဲ့တရားတွေကိုရှုတာနော်ဒေါသဖြစ်ရင်ဒေါသဒေါသလို့ရှုတယ်နော်လောဘဖြစ်ရင်လောဘလောဘလို့ရှုတယ်ဒါကဓမ္မ ानु ပသနာဖြစ်သွားတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်ဆိုတော့ဒါကြတော့စိတ်ရှုတာဖြစ်တဲ့အကြောင်းမို့စိတ်ဓာ ानु ပသနာဖြစ်လေနော်ဒေါသနဲ့ဒုက္ခဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်မျိုးဒါဒေါသဒေါသလို့ရှိရင်ဒါဓမ္မ ानु ပသနာဖြစ်မယ်ပေါ့တကယ်တရားထိုင်တဲ့အခါကျရင်တော့ငါစိတ်ဓာ ानु ပသနာရှုနေလားဓမ္မ ानु ပသနာရှုနေလားစဉ်းစားနေစရာမလိုပါဘူးအဲမျက်မှောက်မှာပြစ္ဆုတ်ပံအခိုက်တံမှာချင်းရှားလာတဲ့တရားကိုရှုလိုက်ရင်အဲတတိပဌာန်တစ်ခုခုတော့ဖြစ်သွားတာအဲ့ဒီလိုတတိပဌာန်၄ပါးရှိတယ်တဲ့နော်အဲ့ဒီမှာကာယ ानु ပသနာတတိပဌာန်ကဟိုအမှန်တိုင်းကတော့ဒီခန္ဓာကိုယ်မှာတင့်တယ်တယ်လို့ယူဆတဲ့အယူဆကိုပယ်စွန့်ဖို့ရမတင့်တယ်ဘူးလို့ရှုဖို့ရပွားများရတာကာယ ानु ပသနာတတိပဌာန်နော်ဝေဒနာ ानु ပသနာတတိပဋ္ဌာန်ကတော့ဗာလဲဆိုတော့ချမ်းသာတယ်လို့မှတ်တဲ့အမှတ်ကိုပယ်ဖို့ရဆင်းရဲတယ်လို့နော်အတိအမှတ်ဖြစ်ဖို့ရရှုတာဝေဒနာ ानु ပသနာစိတ်တ ानु ပသနာကြတော့ကိုဒီမြဲတယ်ဆိုတာကိုပျောက်အောင်ရှုတာစိတ်တ ानु ပသနာမှတ်ကြည့်စိတ်ဟာဘလောက်ကြာကြာခံတယ်လဲနော်ကိုယ်လည်းရှုမှတ်ကြည့်ရင်သိတယ်စိတ်ကလေးတစ်ခုပြီးတစ်ခုဖြစ်နေတာတစ်ခုပြီးနောက်တစ်ခုနောက်တစ်ခုပြီးနောက်တစ်ခုနောက်တစ်ခုပြီးနောက်တစ်ခုဆိုတော့ငဲတယ်ဆိုတော့သဘောတရားလက်ခံနိုင်စရာကိုမရှိတော့ဒါကြောင့်မို့စိတ်တ ानु ပသနာတတိပဋ္ဌာန်ကနိစ္စအတင်ညာလို့ခေါ်တယ်နော်ငဲတယ်ဆိုတဲ့အမှတ်အသားကိုဖြောက်ပြီးတော့မမြဲဘူးဆိုတဲ့အမှတ်အသားရအောင်သူကလှုပ်ပြီးဓမ္မ ानु ပသနာတတိပဋ္ဌာန်ကျတော့ဒီនិဝရဏစတဲ့တရားတွေကိုရှုလိုက်တဲ့ခါကျတော့ဒါတွေကတရားသဘောမျှပဲပုဂ္ဂိုလ်တ attva ဆိုတာတွေမရှိဘူးအတ္တဆိုတာမရှိဘူးလို့ဒီလိုမြင်လာတယ်ဓမ္မ ानु ပသနာမှာဒါကြောင့်မို့ဓမ္မ ानु ပသနာကအတ္တအစွဲအလန်းเนาะအတ္တလို့ခြင်းမှမှားမှုကိုပယ်ပြီးတော့အနတ္တလို့သိမှတ်ခြင်းကိုဖြစ်စေတယ်အဲ့ဒီလို तू ကိစ္စနဲ့ तू ပယ်တိုင်းနဲ့ तू ၄မျိုးရှိတယ်เนาะဝိပါလတာ၄ပါးလို့ခေါ်တယ်တင့်တယ်တယ်လို့မှတ်တာเนาะချမ်းသာတယ်လို့မှတ်တာမြဲတယ်လို့မှတ်တာအတ္တလို့မှတ်တာအဲ့ဒါကိုဝိပန္နလာတာဖောက်ပြန်ပြန်ယူဆတဲ့သဘောတရားအဲ့ဒါဒီကိုပြောင်းပြန်လှန်ပြီးတော့မတင့်တယ်ဘူးဆင်းရဲတယ်မမြဲဘူးအတ္တမဟုတ်ဘူးလို့ယူတာ เนาะไอ้หลุဖြင့်มีอ่อนชุล่ะหละดาวกายานุปัตตนาเวรณานุปัตตนาสิทธานุปัตตนาธรรมานุปัตตนาตติปทานโหลဒီလိုခေါ်တယ်တတိတစ်ခုတည်းဖြစ်ပြီမယ်လို့အာယုံက၄မျိုးရှိတယ်เนาะသူတို့ရှုတဲ့အချင်းညာက၄မျိုးရှိတယ်သူတို့ပယ်တဲ့အမှတ်အတင်ညာအမှတ်က၄မျိုးရှိတယ်အဲဒါကြောင့်မို့တတိပထာ၄ပါးဖြစ်သည်တဲ့နောက်တမ္မပဒံနဲ့တမ္မပဒံဆိုဝိရိယကိုခေါ်တာနော်အဲ့ဒီတမ္မပဒံကဘလောက်ထိအောင်ခိုင်ခိုင်မြဲမြဲအဆောက်တည်ရမှာတော့ဆိုတော့အကျော့အချင်းအယုတ်အကြီးကျွင်းစီအသွေးအသားကုန်ခန်းစီအသက်ပင်သေးစီဟူ၍ရဲရဲဝွန့်ဝွန့်ဒီမှာလည်းပဲလိုးနေတယ်နော်သိုကတိစိတ်42ပါး၌ရှိသောထည့်တာရေးထားလိုက်အဲ့ဒါလောဘတစိတ်ရှိခုနဲ့ရှိတော့ဆိုမဟုတ်ဘူးလားသုကပိစိတ်42ခုနဲ့ရှိတော့နော်ဝါလောကုတ္တစိတ်ရှိခုနဲ့ရှိတော့ဝီရိယစိတ်တိတ်တိတမ္မပရံမြီဟုတ်လားရရလားသုကပိတော့စိတ်42ခုနဲ့ရှိတော့ဝါဒါပါပဲလောကုတ္တစိတ်ရှိခုနဲ့ရှိတော့ဝီရိယစိတ်တိတ်တိတမ္မပရံမြီဒါကဟိုကျမ်းစာတစ်ခုရဲ့အလိုပေါ့လေနော်ဒီဆရာတော်အရှင်ဇနကဘိဝန္တဟိုတောင်မြို့ဆရာတော်လို့ခေါ်တဲ့ဆရာတော်ကတော့ကုသိုလ်စိတ်မှရှိတဲ့ဝီရိယကုသတဲ့နော်ဝီရိယအဲတမ္မပဒံလို့ခေါ်ရမယ်တဲ့ဟုတ်လားကရိယာစိတ်နဲ့မဆိုင်ဘူးတဲ့ဒါနောက်တော့သင်ရှားလိုက်မယ်နော်အဲတွားလိုက်ကြအောင်ဆိုတမ္မပဒံ၄ပါးကရှိတာဥပ္ပန္နံပါပကနံဗဟာနာယဝါယမောဗာတဲ့တော့ဖြစ်ပြီးအကုသိုလ်တရားတို့ကိုပယ်ခြင်းမှာအာထုံမှုဒါလည်းဝိရိယပဲနောက်တစ်ခုကဗာတော့အနုပ္ပန္နံပါပကနံအနုပါဒာယဝါယမောမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အာထုံတာနော်နံပါတ်3ကအနုပ္ပန္နံကုသလနံဥပ္ပါဒာယဝါယမောမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်အာထုံတာလေကဥပ္ပန္နံကုသလနံဘိယောဘာဝါယဝါယမောဖြစ်ပြီးတဲ့ကုသိုလ်တရားတွေပွားများအောင်လုပ်တာအဲ့လို aspect 4မျိုးရှိတဲ့အတွက်ကြောင့်မို့တမပဒံ4မျိုးပြရတယ်နော်ဒီနေရာမှာဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ခြင်းကအာထုံမှုဝီရိယဘယ်လိုလုပ်ပယ်မလဲဖြစ်ပြီးအကုသိုလ်ကံပြောစမ်းအဲ့ဒါကဲဟိုခတ်လို့လည်းပြောကြစို့မနေ့ကအကုသိုလ်တခုပြုခဲ့ပြီအဲ့ဒီအကုသိုလ်ကမနေ့ကချုပ်သွားပြီမဟုတ်လားအဲ့ဒါဘယ်လိုလုပ်ပြီးတော့ဖြစ်ပြီးအကုသိုလ်ကိုပယ်မှာတော့ဟမ်ဘုရားအကုသိုလ်မရှိတော့ဘူးလေချုပ်သွားနော်အဲ့တော့ဖြစ်ပြီးအကုသိုလ်ကိုပယ်တယ်ဆိုတာအမှန်ကတော့အဲ့ဒီအကုသိုလ်ရဲ့အကျိုးမပေးအောင
်အ
ဲအဲ့ဒီအကျိုးမပေးနိုင်အောင်လုပ်တာကိုဟိုဖြစ်ပြီးတဲ့အကုသိုလ်ကိုပယ်တယ်လို့ဆိုရတာ
နော
်မဟုတ်ဘူးကံဟိုသူကဟိုအကုသိုလ်ကကံဖြစ်နေပေါ့လားကံအကျိုးပေးမှာပေါ့ဟုတ်တယ်မလားသို့တော့ဒီလိုအားထုတ်လိုက်လို့ယဟနာဖြစ်သွားတဲ့အခါကျတော့အကျိုးအဲ့ဒီအကုသိုလ်ကံအကျိုးပေးရခွင့်မရှိတော့ဘူးလေဘာလို့ဆိုတော့ယဟနာဆိုတာကဒီဘဝပြီးရင်ဘဝပြတ်သွားပြီဟုတ်လားအဲ့ဒီလိုအဲ့တော့နောက်တစ်ခုကတော့ဒီရှိကပြုတ်ခဲ့မှုတဲ့အကုသိုလ်ရယ်နော်အဲ့ဒီအကုသိုလ်နဲ့တူတဲ့မပြုတ်ဘူးတဲ့အကုသိုလ်ကိုလည်းပဲပြုတ်ပြီးဖြစ်ပြီးလို့အကုသိုလ်လို့ပဲဆိုရတယ်နော်ပါဏတိပါဒနောက်ကပြုတ်ခဲ့မှုတယ်ဟုတ်လားဒါဖြစ်ပြီးအကုသိုလ်ပေါ့ကိုမပြုတ်အော်ပါဏတိပါဒဟာနောက်ထပ်လည်းကိုပြုတ်ရင်ပြုတ်မယ်လေနော်အဲ့ဒီလိုနောက်ထပ်ပြုတ်မှပါဏတိပါဒမျိုးကိုလည်းပဲဖြစ်ပြီးအကုသိုလ်လို့ပဲဆိုရတယ်အဲ့တော့ဖြစ်ပြီးအကုသိုလ်နဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လဲဒါအရေးကြီးတယ်နော်ဖြစ်ပြီးအကုသိုလ်နဲ့ပတ်သက်ပြီးတော့နောင်တတရားရနေမယ်စိတ်ညစ်နေမယ်ဒီလိုလို့အောင်ဒီလိုနေရမှာလားဒါမြတ်စွာဘုရားဟောထားတာတုတ်တုတ်မှရှိတယ်ဆိုတော့ငါပါဏိပါဒကျူးလွန်ခဲ့မိတယ်ပါဏိပါဒဆိုလဲကောင်းတာမဟုတ်ဘူးအဲ့ဒီလိုတွေးပြီးတော့တဲ့နော်ဟိုစိတ်ချင်းရနေမယ်ဆိုရင်တဲ့ငါမှာအကုသိုလ်ပဲတူပွားမယ်ပြုပြီးတော့အကုသိုလ်ကိုဖြစ်စီလို့မရတော့ဘူးဟုတ်လားပြုပြီးသားအကုသိုလ်ကပြတ်သွားမှလည်းမဟုတ်ဘူးဒီလိုနောင်တရနေလို့ဟုတ်တယ်မလားနောင်တရတဲ့အတွက်ကြောင့်မို့အဲပြုပြီးသားအကုသိုလ်ကိုပြန်ပြီးတော့တတိယနေတဲ့အတွက်ကြောင့်မို့ကို့မှာထပ်ပြီးတော့ဒါအကုသိုလ်ပွားတယ်ဒါကြောင့်မို့ဖြစ်ပြီးသားအကုသိုလ်နဲ့ပတ်သက်လာရင်
me ne on chu sa ya me tu ko na lo ma de ne a yo ma pyu ne tadi ma ya ne ha la pi lo nau le be di lo agudo myo ko ma lou ne kudo ri pwa mya a di lo ni ne phi bi agudo ko pe ya me no ta ke ya lo phi bi da agudo ko lo khona de lo phi bi chou daw la ba da ma lo tu ne tu lo agudo le ma phi aw nau tha tu ne pat de lo agudo ma pwa aw da lou ya me da phi bi agudo เปรพุสราไอ้หลุซุโลเลยมันผิดเตะอกุตุเตียะตะโกมันผิดอ๋อดาวมาแล้วฐานะปิゅเรอติละสอดดีเดกัมมนาไถเนสะดิเพิ่นบ่เลยเนาะอะจ้องไต่ไสลาเดคํามาผิดบ่แมอกุตุฤสิเดไอ้อกุตุฤมันผิดอ๋อกาควยสร้างช่องดาเนาะดากูมันผิดเตะอกุตุฤกูมันผิดอ๋ออ้าทุฏดาดาวิริยะสิมาเนาะวิริยะไม่สิเดหลูหามันตัดหน่ายอ๋อล่ะอกุตุกูกูอ่ะ
ရစစ်မလုံးနိုင်ဘူးပေါ့အဲ့ဒီမှာစိတ်ဓာတ်အားလိုတာစိတ်ဓာတ်ဒီစိတ်ဓာတ်ဒီဝိရိယဆိုတာဒါကိုခေါ်တာစိတ်ဓာတ်အားပဲမှန်တာတော့မဖြစ်ကုန်သေးတော့ကုသိုလ်တရားတွေကိုဖြစ်စေခြင်းကအာထုံမှုဒါမလုပ်ဘူးတဲ့ကုသိုလ်တွေလုပ်ဖို့နော်ဝိပဿနာမထိုင်မှုသေးဘူးထိုင်အဲမဲ့ကုသိုလ်မဖြစ်သေးမဖြစ်ဘူးသူဖြစ်အောင်လုပ်အဲ့ဒါကမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အော
အမျိုးမျိုးအချက်ချက်ပွားအောင်လုပ်ရမယ်တဲ့ဒါဝိရိယ၄မျိုးတမပဒံ၄ပါးနော်ကောင်းပြီဒီတမပဒံ၄ပါးကိုကြည့်လိုက်တဲ့အခါမှာကုသိုလ်အကုသိုလ်နဲ့ဆိုင်နေတယ်မဟုတ်ဘူးလားကုသိုလ်အကုသိုလ်နဲ့ဆိုင်နေရင်ဒီဝိရိယဟာယဟနာအတွက်ဟုတ်ပါမလားယဟနာကသူကိစ္စပြီးပြီးသားဟုတ်တယ်မလားပြီးပြီးသားအကုသိုလ်ပယ်စရာမလိုပဲကိုပြီးနေပြီပယ်ဖို့ကစူးစမ်းစရာမလိုတော့ဘူးကုသိုလ်ဖြစ်အောင်လည်းသူစူးစမ်းစရာမလိုတော့ကုသိုလ်ကိုမဖြစ်ဘူးယဟနာမှာကရိယာလာဖြစ်တယ်ဟုတ်တယ်မလားအေးဒါကြောင့်မို့ဒါဒီဟိုတောင်မြို့ဆရာတော်ကမဟာကဏ္ဍဆရာတော်ကကုသိုလ်စိတ်20ခုမှရှိတဲ့ဝီရိယကူတာတမပ္ပဒံအရာကောက်ပါတဲ့နော်ဟိုအချက်ကတတိပ္ပဒံတို့လိုမဟာကုသိုလ်မဟာကရိယာအပ္ပနာသောအဲ့ဒီမှာရှိတဲ့တတိကောက်တယ်လို့ဒီမှာမကောက်ပါနဲ့လို့ဒီလိုမှားတယ်ဒါဟုတ်တယ်နော်ယဟနာအတွက်ဒါလိုသေးလားမလို့ဘူးเนาะအေးဒါတမပ္ပဒံ၄ပါအဋ္ဌိပတ်ရှင်းသွားကြပါဆံမဲ့ဖို့ရအောင်အားထုတ်သဖြင့်ထိုဆံမဲ့ဖို့များထမြောက်လာမှုပြီးစီးပြည့်စုံမှုဆံမဲ့ဖို့ရမှုကိုအဋ္ဌိဟုခေါ်၏တဲ့เนาะဒီညမှာအဋ္ဌိတမညကတော့အဋ္ဌိဆိုတကူခေါ်တာเนาะဒီညမှာတကူဆိုမယ်လို့တကယ်ရတော့ပါတော့ဇံတို့မဲ့တို့ဖို့တို့ကိုခေါ်တယ်သောဇံမေဖို့ကိုရဖို့ရန်အခြေခံဖြစ်သောပါဒဆိုတာကခြေတော့ကိုပါဒလို့ပါဠိလိုပါဒဆိုတာခြေတော့နော်အဲ့ဒီဇံမေဖို့ကိုရဖို့ရန်အခြေခံဖြစ်တဲ့သန္တစိတ်တဝိရိယဝိမာန်သာဆိုတဲ့အဓိပတိတရား၄ပါးကိုပဲဒီနေရာမှာအဋ္ဌိပါလို့ခေါ်တယ်နော်အဓိပတိ၄ပါးမနေ့ကတွေ့ခဲ့ပြီအဲလွန်ခဲ့တဲ့ပတ်ကတွေ့ခဲ့နော်အဲ့ဒီအဓိပတိ၄ပါးကိုပဲဒီမှာပါလို့ခေါ်လဲအဋ္ဌိပါဒနော်အဋ္ဌိရဲ့အခြေခံသန္တိတိပါသန္တပေါ့နော်ဝိရိယတိပါဆိုရင်ဝိရိယစေတသိက်စိတ်တိတိပါဆိုရင်စိတ်ဝိမာန်တိတိပါဆိုရင်ပညာဒီမှာလည်းပဲတဲ့နော်ဌာနဝဆရာတော်ကကုသိုလ်စိတ်မှရှိတဲ့သန္တဝိရိယကုသိုလ်စိတ်ရဲ့ပြီးတော့ပညာစေတသိက်ရဲ့ကိုအဋ္ဌိပအရာကောက်ပါလောကတစိတ်ရှိခုမဟုတ်ဘူးနော်ဘာကြောင့်လို့ဆိုတော့ဇံမဲ့ဖို့ရအောင်အားထုတ်သဖြင့်ဆိုတော့ဇံမဲ့ဖို့ရဖို့ရအခြေခံဟုတ်တယ်မလားယဟနာကဇံမဲ့ဖို့ရဖို့ကဇံမဲ့ဖို့ရဖို့ကလုတ်เสียမလို့တော့လုတ်ပြီးနေလေဒါမှသူနဲ့မဆိုင်တော့နော်ဒါကြောင့်မို့လောဘတစိတ်ရှိခုမဟုတ်ဘဲနဲ့ပါတော့ကုသိုလ်စိတ်20ခုနဲ့ရှိတော့သန္တစိတ်တသိက်နော်ကုသိုလ်စိတ်20ခုနဲ့ရှိတော့ဝိရိယစိတ်တသိက်စိတ်တိပတ်ကြအရကြတော့ကုသိုလ်စိတ်20ခုဝိမာန်တိတိပတ်ကြတော့ကုသိုလ်စိတ်20ခုနဲ့ရှိတော့ပညာစိတ်တည်းလေလို့အဲ့ဒီလိုပြင်ပြီးတော့မှတ်တာနော်လောဘတစိတ်ရှိခုလို့မဟုတ်ဘူးဒီဇာယရဲ့ဆရာကဘယ်ရမှမသိဘူးလောဘတစိတ်ရှိခုနဲ့ရှိတဲ့သန္တစိတ်တွေကိုသန္တတိပတ်လို့ခေါ်ရင်ပုတ္တဇဉ်သောတာပန်တဂရကအနာဂါမသန္တတိပတ်ရကိုမရနိုင်တော့ဘူးအာမဟုတ်လေဟိုပုတ္တဇဉ်မှာဆိုမရနိုင်တော့ဘူးလို့ဖြစ်မှာပေါ့နော်သောတာပန်တဂရကအနာဂါတော့လည်းရနိုင်တယ်အမှန်တော့ပုထုဇဉ်မှာလည်းပဲသန္တိတိပဝရိယတိပစသည်ဖြစ်တာ။ဒါကြောင့်မို့ဒီကုသိုလ်စိတ်မှရှိတဲ့ကုသိုလ်ဧကိတမှရှိတဲ့
no, sana se te sa di go, sane di ba sa di, kao ba, re. Di ba di dama, to a, di, bizi mu ye, no, a chi gam si da. Aja mo, di ba di jate li ba go be, e di ba li ba. Now ba ro, e indere nga ba, no, Indri who Waro and the Santa Badriga. No? Eddie Indri in the Santa Badaga, a good Indri Nava told him. The Indri Navaga body Bekia. Barero Aria Menyangu Yajin, a chompy lubol. No, Ria Menyan, a dim bin at Yulu, Ria Menyan, Yajin, a chompy lusogra. The Nagu betold the Eddie Ding Ham. That Indri, no? Namanega. Wiriyendri, Namadunga, the Dendri, Namalega, the Madendri, Namangaga, Pinyendri. Timaleva Tada, ya, no? Say, listen, Nakuna, she did Tada, say, say, listen, Nakuna, Logudra, Bavira, Diziago, Manual Logudra, be a total name, Mamazi. Potamola. Say, listen, Nakuna, Logudra, Baula. Paramola. Apanazon, Nasacha, the Logudra, say, Baba, no? And I do what I'm a total name, Messi Lesia, Pien. ตาตาสิติเตอุริยะสิติเตติสิติเตเอกกตะสิติเตปัญญาสิติเตโตมอโมหะสิติเตอินทรีย์5บาเนาะโบ5บาเนี่ยถ้าไปไม่ทุบออกล่ะเออตุตุกิสสะมาอินทรีย์ก็อโสยะเลยบูก็จั่นๆคันไหนเนี่ยสุดแล้วอธิบายเนี่ยนำนำยุบี้ถ่าละบ่เนาะหลุเดียวแท้ก็เว้นำนำยุบตุยุบี้ถ่าตะโลบ่ล่ะตุกัปปะสิติจิไปแล้ว ဆိုတော့အိမ်မန်နေတော့အိမ်ဘာလဲအိမ်တော်ရှင်ယောက်ကြပါဟုတ်လားအလုတ်သွားတော့အလုတ်ဟွာပေါ့လေဟုတ်လားအရာရှိပေါ့ဟုတ်လားအခုလို့ကလပ်လာတဲ့အတွက်ကြောင်းသားပါဟုတ်လားအဲ့ဒီလိုပဲဟိုတရားတစ်ခုတည်းကိုပဲအစိုးရတဲ့အနေနဲ့ကြည့်ပြောတယ်ဒါဒိန်တရီနော်ကြံ့ကြံ့ခံနိုင်တယ်လို့ဒီစမ်းချင်မဲ့တရားတွေကိုလာတဲ့ခါမှာကြံ့ကြံ့ခံနိုင်တယ်အဲ့ဒီတဘောကိုကြည့်ပြီးတော့ပြောရင်တတ်တာ ီကိုအရေးကြီးတယ်တရားအထုတ်တဲ့လူတွေပို့ပြီးတော့ဒီကိုအရေးကြီးတယ်ဒီဣန္ဒြေ၅ပါးဟာအညီအမျှအလုံးလုံးနေမှတရားတိုးတက်တယ်ဒီဣန္ဒြေ၅ပါးတဲ့ကတပါးပါးကလွန်းသွားရင်တရားပြက်တယ်ခေါ်ရတယ်နော်တမာတိပြက်သွားတယ်ဒီတရားထိုင်လို့မကောင်းတော့ဘူးဖြစ်သွားတယ်ဒါကြောင့်မို့ဒီဣန္ဒြေ၅ပါးကိုမျှအောင်ထိန်းဖို့အရေးကြီးတယ်တဲ့အထူးသဖြင့်အရေးကြီးတာကတော့ဘာလို့တော့မကြီးဘာနဲ့ဘာအရေးကြီးတာ
ဝိရ
ိယဝိရိယနဲ့တမာတိနော်ဒီနှစ်ခုကပိုအရေးကြီးတယ်တတ်တဲ့တရားကတော့ဟိုငကွက်ရှိခဲ့ပြီးသားဟိုတရားအားထုတ်ပြီးဟုတ်လားတတ်တဲ့တရားဟောတရားအမှတ်တုတ်ခွင့်နဲ့အပြင်မှာနေတဲ့ခါကျတော့တတ်တဲ့တရားနဲ့ပင်ညင်တရားမျှဖို့အရေးကြီးတယ်နော်တရားတရားသိထက်တံပြီးတော့ပညာနဲ့ရင်တွေ့ကြရယုံတတ်တယ်ဟိုဟိုဟာပြောယုံတရားပြောယုံဟိုဟာဟိုဟာယုံဒီဟာယုံနဲ့ဆိုအလိမ့်အလိမ့်ညာခံရတတ်တယ်နော်တရားလွန်ရင်ပညာလွန်ရင်လည်းပဲဘာဖြစ်လဲစင်းလဲတတ်တယ်နော်တိတ်ပညာတက်လာရင် तू ဟာဟိုဟူဟူကဒီကနဲ့မဟုတ်ဘူးတွေလောက်လာတတ်တယ
်မိတ်ရင်ဆရာဘုရားဟောအမြဲအရာပ
ါနော်အဲ့ဒါဒါကြောင့်မို့တတ်တာနဲ့ပညာဖျက်ရမယ
်
ဟင်နေပြောမယ်နော်တဒ္ဒနဲ့ပညာမျှရအောင်အဲဒီမှာပညာလွန်လာမှာဟိုကျမ်းဂန်မှာပြောထားတာကဘာလဲဆိုတော့ဒါနဆိုတဲ့ပုဂ္ဂိုလ်အသေးသေးချာချာ define လုပ်တဲ့ခါကျတော့စေတနာကိုဒါနခေါ်တာနော်အလှူတယ်ဆိုတော့ဘာလဲအလှူဆိုတော့ဘာလဲဆိုရင်စေတနာကိုခေါ်တာအဲ့တော့စာသိတတ်တဲ့ပုဂ္ဂိုလ်ကဘယ်နဲ့ပြောလဲစေတနာလေးဖြစ်နေရင်ဒါနဖြစ်တာပဲကွာမင်းအဲ့တော့ဟမ်စေတနာစေတနာလေးနေရှိနေမလှူလဲကစားလှူဖို့မလိုဘူးပေါ့စေတနာလေးဖြစ်နေမိတာဒါနဖြစ်တာပဲပေါ့အဲ့ဒီလိုမတော်ရရောသူကပြောတတ်တော့ပေါ့တကယ်ကတော့ပစ္စည်းတစ်ခုမပေးဝင်နဲ့ပေးတဲ့စေတနာမင်းလို့ဖြစ်မှာလားဟုတ်တယ်ဟုတ်တယ်မှန်တယ်နော်ဒါနအရတကယ်ကောက်ရင်အတိအကျကောက်ရင်စေတနာကိုကောက်ရတာမှန်တယ်ဒါပေမဲ့လို့အဲ့ဒီစေတနာကပစ္စည်းတစ်ခုပေးမှပေးတဲ့စေတနာဖြစ်တော့မှာပေါ့ဟုတ်တယ်မလားအဲ့သူကစာအသိတတ်တော့အဲ့လိုဖြစ်တတ်တယ်ပညာလွန်ရင်အဲ့လိုဖြစ်တတ်တယ်အခုခေတ်လူတွေလည်းတချို့လူတွေပညာလွန်တဲ့လူတွေရှိတယ်နော်ဟိုဟာ ပရိတ်ရွတ်တာဖယားဟောထားတာမဟုတ်ကြလားနော်အရေးစက်ချတာတွေလည်းဟုတ်မဟုတ်ကြလားအဲ့ဒီလိုဟူဟာဝေပန်ဒီဟာဝေပန်လေအဲ့ဒီလိုလူတွေဟာ
သုံးသားတွေများတာ
အဲ့ဒီလိုလူတွေဟာအဲ့ဒါနဲ့ပတ်သက်တဲ့ကုသိုလ်သူတို့မရဘူးဖြစ်ကုန်ဝေပန်ရင်သူကမလို့ရှင်ဘူးကိုဟုတ်တယ်မလားမလို့ရင်ကုသိုလ်မရဘူးအဲ့တော့ဟိုကုချင်းချင်းတို့ကပါလဲဒါလှုပ်တဲ့အတွက်ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားဒါကြည့်ပါအကုသိုလ်ဖြစ်တယ်မကောင်းတာဖြစ်တယ်ဆိုရင်တော့မလုံနဲ့ဘူးဟုတ်လားတချို့တွေပြောလို့ရှိတယ်ရေစက်ပြချဖို့မလိုပါဘူးနော်အဲ့တော့မှန်ပါတယ်ပစ္စည်းတစ်ခုထူလိုက်တဲ့ခါမှာဒီလိုပေးလိုက်ရင်လားလူလားမြောက်တာပဲနော်ရေစက်ချမှာလူမြောက်တာမဟုတ်ဘူးဒါတော့မှန်တယ်ဒါမှလို့ရေစက်ချတာဟာအပြစ်ရှိသလားနော်ရေစက်ချတဲ့အတွက်အကုသိုလ်ဖြစ်သလားရေစက်ချတဲ့အတွက်အဲ့တချို့လူတွေအဲ့လိုပြောတတ်တယ်နော်ဟိုဆရာကြီးတွေကတော့သဘောမှန်ကိုဟောပြောတော့တာမျိုးဖြစ်နေတယ်ရေစက်ချဖို့မလိုပါဘူးကွာစသဖြင့်ပြောတာဒါမှမဟုတ်ဆရာတော်တွေပြောတာကသူတို့အသိနဲ့သူတို့အမှန်ကန်ပြောသွားတာကြံရစ်တဲ့တပည့်တွေကဆရာတော်ရဲ့အာဘောအကုန်မသိဘဲနဲ့အဖျားစုတ်ကလေးနဲ့ရှိပြီးတော့ရေစက်ချဖို့မလိုဘူးလေဟေးရေစက်ချတယ်လကားစသဖြင့်အဲ့လိုလုပ်တဲ့လူတွေရှိတယ်နော်အဲ့တော့မှန်တယ်ရေတက်တက်ချမှာအလှူမြောက်တာမဟုတ်ဘူးဆိုတာတကယ်မှန်တာပေါ့ပြီးတာလှူတာပဲကောဟုတ်တယ်မလားပြီးပြီပြီးတာပဲပေါ့ဒါပေမဲ့ရေတက်ချတဲ့အတွက်ကြောင့်ရေတက်ချတယ်ဆိုတော့ဘာလုပ်တာလဲဆူတောင်းတယ်အမျှဝေတယ်အမျှဝေတယ်ဆိုတော့ဘာလုပ်တာလဲဒါနတစ်ခုထပ်လှုပ်တာနော်ဟိုပဋိဒါနမှာဘုံပန်းတော့ပြောခဲ့ပြီဟုတ်ကလားအဲ့ဒါကြောင့်မို့ရေတက်ချတဲ့ဖြင့်ကုသိုလ်ပိုးရကိုရထားပြီးသားကုသိုလ်ကိုသူများအမျှပေးတယ်အမျှယူတော်မူကြပါခမဆိုတဲ့အတွက်ကြောင့်မို့ဒါနကုသိုလ်တခါထပ်ပြီးတော့ရတော့ကုသိုလ်မတိုးဘူးလားကုသိုလ်တိုးတော့ပေါ့နော်အေးအဲ့ဒါကြောင့်မို့ဟိုဝိပန်လွန်ရင်ဟိုကိုရတဲ့ရတဲ့တဲ့ကုသိုလ်တွေမရပဲရှိတတ်တယ်ဒါအလွန်သတိထားရပိယရွတ်တယ်နားတယ်ပိယရွတ်နားတဲ့အချိန်မှာကို့မှာကုသိုလ်စိတ်ဖြစ်နေသလားအကုသိုလ်စိတ်ဖြစ်နေတာဒါစဉ်းစားကြည့်နော်အကုသိုလ်စိတ်ဖြစ်နေဆိုရင်မလုံသင့်ဘူးပေါ့ကုသိုလ်စိတ်ဖြစ်နေဆိုရင်မလုံသင့်စရာအကြောင်းမရှိဘူးအဲ့ဒီလိုစဉ်းစားတွေးခေါ်ပြီးတော့မျှတအောင်စဉ်းစားတွေးခေါ်ရတာပညာမလွန်စေရဘူးလို့ဆိုတော့နော်တရားတရားတစ်ဖက်ကနေပြန်ထိန်းထားပြီးတော့ဝိရိယနဲ့တမာတိမျှရမယ်ဒါကအခုတရားထုတ်နေတဲ့နေရာမှာအလွန်အရေးကြီးတယ်ဝိရိယလွန်သွားပြီနော်ဘာဖြစ်တတ်တယ်လဲဓမ္မကြီးပါတယ်တော့ဝိရိယလွန်တော့ဥဒ္ဒစ္စနော်စိတ်ပြန့်လွင့်သွားတယ်သူကလေဘယ်လန့်စ်ဖြစ်နေမှာဟုတ်လားတရားမှန်မှန်လေးအားထုတ်လို့ကောင်းလာအဲ့ဒီမှာကိုကလောဘဝင်လာပြီးတော့ပူကောင်းနေတာဟုတ်လားအာတရားမှတ်လို့ငါကောင်းတာပူကောင်းဆိုလို့ကပူပြီးတော့စိတ်ကဝိရိယတိုးလိုက်အဲ့ဒီတိုးလိုက်တဲ့အချိန်မှာပျောက်တာပဲခွန်းကကောင်းတာလေနော်အဲ့ဒီလိုဖြစ်သွားတာဒါဝိရိယလွန်းလာဝိရိယလွန်းလာရင်စိတ်ဥဒ္ဒစ္စဖြစ်တယ်စိတ်အာယုံနဲ့ဆွဲကပ်မှုမရှိတော့ဘူးအာယုံနဲ့ကွာတော့ကွာတာတာဖြစ်နေတာဝိရိယမလွန်စေရဘူးနော်အဲ့တော့ဝိရိယလွန်ရင်ဘာဖြစ်လဲဥဒ္ဒစ္စဖြစ်တယ်ဝိရိယနည်းရင်တော့ဌိနမိတ်တာဝင်တော့ကောဒ္ဒစ္စဖြစ်တယ်ပေါ့ဟုတ်လားပြင်းလာတာပေါ့အဲ့ဒါလာလဲပဲတမာတိလွန်ရင်ဘာဖြစ်တယ်လဲနော်တမာတိလွန်တဲ့ခါကျတော့ခုနအပြင်းရောက်သွားတယ်ဝိရိယကယော့သွားပြီးတော့တမာတိကညသွားတဲ့ခါကျတော့အဲ့ဒီမဲ့ဟိုအာမထုတ်ခြင်းတဲ့သဘောပေါ့လေကောတစ္စာပဲယောက်သွားတယ်အဲ့ဒါဘယ်လိုခါမျိုးဖြစ်တယ်လဲတရားမှတ်လာလို့တရားမှတ်လို့ကကိုကအလေးချင်းလေးရလာတော့လွဲလာပြီလွဲလာတဲ့ခါကျတော့မှတ်လို့ကဟိုဖြစ်တဲ့ခါကျတော့ဝိရိယအဲ့ဒီမဲ့ယော့သွားပြီးတော့တမာတိကပိုးသွားတယ်အဲ့ဒီခါမျိုးကျတော့အိတ်ချင်တာမဟုတ်ဘဲနဲ့ငယ်ငယ်ကြာသွားတာမျိုးတွေဖြစ်တယ်ပြီးတော့အဲ့လိုပြင်းကြီးမှုတွေဝင်လာတတ်တယ်နော်အဲ့ဒါကြောင့်မို့တမာတိပိုးလာရင်လည်းပဲအဲ့လိုဖြစ်တတ်တယ်အဲ့ဒါသတိထားရတယ်ဝိရိယလုံးပိုးနေရင်ဝိရိယကိုလျှော့ပေးရနော်တမာတိပိုးနေရင်တမာတိကိုလျှော့ပေးရအဲ့တော့ဝိရိယလုံးနေပြီခုနဝိရိယလုံးရင်တမာတိပိုးသွားတယ်တမာတိပိုးရင်ဝိရိယလုံးအဲ့ဒါဝိရိယလုံးနေရင်ဝိရိယကိုတိုးပြီးပိုးပြီးတော့ပူပြီးတော့ဂယူးဆိုင်ပြီးတော့ဟာတရားကိုမှတ်ပြီးသို့မဟုတ်မှတ်เสียတူပြီးတော့မှတ်ပြီးအဲဖောင်းရပိနေမှတ်နေရနေပြီးတော့ထိုင်နေထဲမှတ်တယ်ဟုတ်လား ဒီသုံးခုတည်းခါအာမရတဲ့ဦးထိတာပါတဲ့မှတ်တဲ့စသည်ဖြင့်အဲ့ဒီလိုအလုတ်တိုးပြလိုက်တဲ့ခါကျတော့စိတ်ကိုအလုတ်တိုးပြလိုက်တဲ့ခါကျတော့စိတ်ကပြန်ပြီးတော့တည်ငြိမ်သွားတယ်အဲ့ဒီလိုဝီရိယနဲ့တမာတိလည်းပဲမျှရတယ်နော်ဟိုရှေးတုန်းကသုံးလာဆိုတဲ့တတိသားတယောက်ရှိတယ်မဟုတ်လားနော်သူကအလွန်ဟိုတိမ်မွေးနူးညံ့တဲ့ပုံကိုလို့ပြောတယ်ချီပွားတော့ကအမွှေးပေါက်တယ်နော်နောက်ဒီနေ့ကျတော့သူမြတ်စွာဘုရားတရားနာပြီးတော့ယဟန်ဘုတ်ယဟန်ဖြစ်တဲ့ခါကျတော့ तू ကစဉ်းစားတယ်တဲ့အဲငါဟာတတိသဘောကလာခဲ့တာပေါ့လေဘောကျော်နေလာခဲ့တာဆိုကြပါစို့ဟဲ့ယဟန်ဖြစ်လာရင်တော့ဘောကျော်နေလို့မဖြစ်မရဘူးကျူးကျူးဆဆအထုံမှဖြစ်မယ်ဆိုတော့ तू ကတခါတဲ့ညဇင်းညာလျှောက်ပြီးတော့တရားအထုံတာနော်ကျူးစာအထုံတာဇင်းညာလျှောက်ပြီးတော့ဘလောက်အထုံတယ်တော့မသိဘူးခြေတော်တွေပေါက်ပေါ့ငါကလည်းနူးညံ့တဲ့ပုဂ္ဂိုလ်ဆိုတော့ကျော်တဲ့ပုံသူတွေထွက်လို့ထုတ်လာတော့လို့မရတော့သူစိတ်ပြည့်ပြီးတော့ဆိုင်ပြီးတော့စဉ်းစားတယ်ဒါလို့အားထုတ်တယ်လည်းငါဘာမှလည်းမဖြစ်ဘူးနော်ငါကလည်းဟိုဘာခေါ်လဲစိတ်ရင်ချမ်းသာတွေရှိတယ်အဲ့တော့လူပြန်ထွက်ပြီးတော့ဒါနတိလာလေးပြုတ်နေတာကောင်းပါလေအဲ့လိုစဉ်းစားတော့ဖရာကသိတော့ရသော်ဖရာတွားပြီးတော့တော့နာမင်းဒီလိုအကြံတွေကြားနေလို့မဟုတ်လားပါလေဆောက်ပါတယ်ဖရာဆိုတော့မှရသော်ဖရာကဟိုစောင်းတီးတာနဲ့ဥပမာပေးပြီးတော့တရားဟောတယ်အဲသင်လူဘဝတုန်းကစောင်းတီးတော်တယ်မဟုတ်လားစောင်းတီးတော်လားတက်ပါတယ်ခင်ဗျာအဲကျိုးကသိပ်ညော့နေတော့ကအတန်ကောင်းကောင်းထွက်လာမထွက်ပါဘူးကျိုးကသိပ်တင်းနေတော့ဒါလည်းအတန်မထွက်ပါဘူးအဲမညော့မတင်းလေးမှအတန်ထွက်အတန်ကောင်းကောင်းထွက်တယ်ပေါ့လေအဲ့ဒီလိုပဲဝရိယနဲ့ဝရိယကိုလည်းပဲလွန်အောင်လည်းမလုပ်နဲ့ညော့အောင်လည်းမလုပ်နဲ့မရုပ်မပူပေါ့လေဝရိယကိုစူးစားအထုတ်ပါတဲ့နော်အဲ့ဒီလိုဒါကြောင့်မို့တရားအထုတ်တဲ့ခါမှာတမာတိနဲ့ဝိရိယကိုအဲ့လိုပဲထိမ့်ထိမ့်ပြီးတော့ပေးရတယ်။လွန်သွားရင်ထိမ့်ပေးရတယ်။အဲယောဂီကမသိရင်လည်းဆရာကထိမ့်ပေးရတာပေါ့လေ။ခုနကပြောတဲ့ तू ကတတိမေးတယ်ဟုတ်လား။တတိကတော့ဟောတယ်။ဆိုတော့စာမဆိုတာတဲ့။တတိကတော့ဘယ်တော့မှလွန်လည်းမရှိဘူးတဲ့။နော်တတိပိုးလည်းလို့မရှိဘူးတဲ့။နော်တတိကပြောတော့နေရာတကာမှာအလိုရှိအပ်တယ်တဲ့။နော်ဒါကြောင့်မို့တတိကတော့ဘယ်တော့မှပိုးလည်းမရှိဘူး။အမြဲတမ်းခီးဆိုက်ရမယ်တရားပေါ့လေအဲ့ဒီလိုဣန္ဒြေ၅ပါးရှိတယ်အဲ့ဒီဣန္ဒြေ၅ပါးမျှနေတဲ့အခါမှာတရားအထုတ်လို့ကောင်းနေတာပဲနော်တရားသာကြာနာအဲ့ဒီဣန္ဒြေ၅ပါးတွေကအထူးသဖြင့်အဲ့ဒီဝီရိယနဲ့တမာတိတစ်မျိုးတစ်မျိုးဖြစ်သွားရင်တရားအထိုင်လို့ချိုးမကြတော့နော်ပြက်သွားပြီအဲပြန်ပြီးတော့ထိန်ယူရပြန်တာပေါ့ဣန္ဒြေ၅ပါးနော်ဘူ၅ပါးဆိုလဲဒါပါပဲဟုတ်လားအဲဒီဣန္ဒြေ၅ပါးနဲ့ဘူ၅ပါးအဲဒီဣန္ဒြေနဲ့ဘူအထူးကပါတယ်နော်စိတ်ကိုအစိုးတရားပိုင်နိုင်သောကြောင့်ဣန္ဒြေမြီးတစုံတစ်ခုသောတရားဖြင့်မလှုပ်မရှားနိုင်ခန့်ခိုင်သောကြောင့်ဘူမြီးတဲ့နော်တရားကိုတပါးတည်းဖြင့်ဖြစ်လင်ကစားတတိဂုံပြသောကြောင့်ပြဆိုတာကွဲပြတာပြောတော့ပါတတိဂုံကွဲပြသောကြောင့်ဣန္ဒြေဘူ၂ပါးပြရည်၂ပါးကွဲပြသွားတယ်တဲ့ဘုဇင်တဲ့ငါရှိသေးကြအောင်နော်ဘုဇင်ဆိုပါရတဲ့တတိပညာစသောတရား9ပါးတည်4ပါးကုန်သောအရိယသစ္စာတို့ကိုထိုးတွင်း၍တိတ္တဤထိုတရားအပေါင်းသည်ဘောဓိမြီဤထိုတရားအပေါင်းဟုဆိုသောဘောဓိဤအကြောင်းအင်္ဂါအစိတ်တို့သည်ဘုဇင်မြီဤဘုဇင်ဆိုပုဂ္ဂိုလ်ကဘောဓိအင်္ဂါကလာတယ်နော်ဘောဓိကပါရတဲ့သစ္စာ4ပါးတရားကိုထိုးတွင်း၍သိခြင်းပေါ့လေနော်အဲ့ဒါကိုဘောဓိလို့ခေါ်တယ်အဲ့ဒီသစ္စာ4ပါးတရားကိုထိုးတွင်း၍သိခြင်းရဲ့အကြောင်းအင်္ဂါနော်အစိတ်အပိုင်းကိုဘုဇင်ကလို့ဒီလိုခေါ်ပါတယ်တဲ့အဲ့တော့ရှင်းရှင်းကတော့ဟိုအရိယာမဲ့ရောက်အောင်ပို့ဆောင်ပေးတတ်တဲ့တရားမျိုးအရိယာမဲ့နဲ့အတူတူကဖြစ်တဲ့တရားမျိုးကိုဘုဇင်လို့ခေါ်တာပေါ့နော်ဗမာလူမျိုးနေနဲ့တော့ဘုဇင်ဆက်ဆက်ကလုံးကြားလိုက်ရင်ဖျားတဲ့ခါရွတ်တဲ့တုပ်ပဲစိတ်ကရောက်သွားတယ်ဟုတ်ကလားဘုဇင်တုပ်ရောက်သွားတာပေါ့အဲ့ဒီဘုဇင်ကဘယ်နှပါးရှိတော့ခုနှစ်ပါးရှိတယ်တတိတံဘုဇင်တဲ့နော်ဒါလည်းခုနပြောသလိုပဲဟိုစိတ်42ခုနဲ့ရှိတဲ့နော်တတိစိတ်တိတ်ကိုတတိတံဘုဇင်ခေါ်တာပဲနော်မမေ့မလျော်လည်းအပ္ပမဒတရားပြည့်စုံတဲ့တတိတဲ့ဓမ္မဝိစီယတံဘုဇင်ဆိုတော့ဘာလို့ပညာကိုခေါ်တာအမောဝစိတ်တိတ်ဟုတ်လားအဲ့ဒီမှာကမ္မဋ္ဌာန်းအောင်ဖြစ်သောသင်္ခါရတရားတို့နဲ့အနိစ္စတာစသောအထူးထူးသောအချင်းအရာအဖြစ်စူးစမ်းဆင်ခြင်တတ်သောအမောဝစိတ်တိတ်စူးစမ်းဆင်ခြင်တယ်ဆိုမှလို့အမှန်ကတော့သိမြင်တာကိုဆိုလိုတယ်နော် ဟိုအင်္ဂလိပ်လိုပြန်တဲ့ခါကျတော့ investigation of dhamma လို့အဲ့လိုပြန်တယ်ဒါမှမဟုတ်တကယ်တော့ investigate ရဲ့လို့ကိုမဟုတ်တော့ဘူးနော်သိတာပဲသိမှုအာမောဟစေတဲ့တိတ်ပညာကိုပဲဒါဓမ္မဝိစီအတံပုစင်လို့ခေါ်တယ်ဟိုစူးစမ်းဆင်ခြင်တယ်ဆိုတော့ဟိုဝိတက်ဝိစာရသဘောမျိုးစိတ်ကထင်းသွားမှဆိုးရတယ်နော်အဲ့ဒါမျိုးပြောတာမဟုတ်ဘူးတကယ်ကတော့အမှန်တိုင်းသိမြင်တာကိုပဲဒီနေ့မှာဝိစီရလို့ခေါ်တာဝိရိယတံပုစင်ဒါဝိရိယစိတ်တိတ်ပေါ့နော်စိတ်လေးနှစ်ပါး42ပါးနဲ့ရှိတော့တမပရံအာယုန်တို့၌ဘာဝနာကိစ္စရဆောင်ပြီးကောင်းစွာကြည်ပွား၍အစဉ်တိုင်းကုသိုလ်တရားတွေနဲ့တွန့်တူဆွတ်နေခြင်းကိလေသာတရားပေါင်းကိုပယ်ဖြတ်တတ်သောဝိရိယစိတ်တိတ်ပီတိတံပုစင်ဆိုတာကဘာလဲပီတိစိတ်တိတ်ပေါ့နော်ပတ္တတိတံပုစင်ဆိုတာကကာယပတ္တတိစိတ်တပတ္တတိဟုတ်လားစိတ်တိတ်တမာတိတံပုစင်ဆိုတာကဤကကတာစိတ်တိတ်ဒီဒီစိတ်42ပါးမှာရှိတယ်။ဥပိ္ပခာတံဘုဇင်ဆိုတာကအဲ့ဒါသတိထား။ဥပိ္ပခာဒီနေရာမှာဝေဒနာမဟုတ်ဘူး။တတ္တမစ္ဆတတာစိတ်တည်း။နော်။အဲ့ဒါကြောင့်မို့ဥပိ္ပခာဆိုတဲ့သကလုံးတွေ့လာရင်အမြဲတမ်းသတိထား။ဒီဥပိ္ပခာဝေဒနာလားတတ္တမစ္ဆတတာလားနော်။တခြားဥပိ္ပခာတွေလည်းရှိသေးတယ်။ဥပိ္ပခာ10မျိုးတောင်ရှိတယ်။ဒါမျိုးလို့အဲ့ဒါတော့ရှုပ်နေလိမ့်မယ်။သာထား။အဲ့တော့ဥပိ္ပခာတွေ့တန်းတွေ့တိုင်းအဲဝေဒနာဥပိ္ပခာလားဟိနော်ခံစားမှုကိုဆိုလိုတာလားသောမဟုတ်တတ္တမစ္ဆတတာလစ်လျူရှုတတ်တဲ့သဘောကိုဆိုလိုတာလားဒါအမြဲတမ်းသတိထားမယ်အခုဒီဥပိ္ပခာတံပုစင်မှာပါတဲ့ဥပိ္ပခာကတတ္တမစ္ဆတတာစေတသိက်ကိုဆိုလိုတယ်ဝေဒနာစေတသိက်ကိုမဆိုလိုဘူးဒါပုစင်ခုနှစ်ပါးဒီပုစင်ခုနှစ်ပါးကလည်းပဲနော်တရားအားထုတ်တဲ့အခါမှာဟိုတရားထုတ်လို့တရားသာတက်နေတဲ့ခါမှာဆိုရင်ဒီခုနှစ်ပါးသလုံးဖြစ်နေတာနော်ဒီမှတ်တဲ့အာယုနဲ့သဘောလေးတွေကိုတိနေရင်ဟိုအမှတ်နဲ့အာယုနဲ့ကတ်သွားရင်ဒါတတိတံဘုဆင်းပဲအဲ့ဒီမှတ်အပ်တဲ့တရားလေးတွေကိုတိသွားတယ်အနေစာဒုက္ခပဲအနာတ္တပဲတိသွားတယ်ဖြစ်ပြီးချုပ်သွားတယ်လို့တိသွားတယ်ဒီလိုတိရင်တာပါလေဇမဝိစီရနော်ဝိရိယကလည်းမပါလို့မရဘူးဝိရိယပါမှသာဖြစ်တော့ဝိရိယလည်းအဲ့ဒီမှာရှိနေတယ်ပီတိတံဘုဆင်ပီတိကလည်းပဲတရားထုတ်တဲ့ခါကျတော့ခံစားကြရတယ်နော်မျိုးမျိုးဒါခြေကျသိမ့်ထလာတဲ့ပီတိမျိုးရှိတယ်ခန္ဓာကိုယ်လှုပ်လာတာမျိုးရှိတယ်နော်ရွေ့သွားတာမျိုးရှိတယ်အဲဒီကိုယ်လုံးစိတ်အိမ်နေသလိုဖြစ်တဲ့ပီတိရှိတဲ့စသည်ပေါ့လေအဲပီတိဖြစ်ပြီဆိုရင်ပတ္တိကိုယ်စိတ်ငြိမ်းချမ်းမှုကလည်းဖြစ်နေလားနော်တမာတိဧကဂရစိတ္တေဒါတမာတိမပါရင်အာယုံမှာစိတ်ကတီးကိုမတီးနိုင်ဘူးအဲဥပိ္ပခာတံဘုဇင်ကတော့ဗါလဲအညီအမျှလှုပ်ပေးတာပေါ့လေနော်အာယုံနဲ့စိတ်ဤနှုတ်လွန်းခြင်းထက်လွန်းခြင်းဟိုတွန့်တိုတဲ့စိတ်လည်းမဖြစ်အောင်အလွန်အကျွံကြီးလည်းပဲ over eager မဖြစ်အောင်ထိမ့်ပေးတာဒါဒီဥပိ္ပခာတံဘုဇင်အဲ့လိုဥပိ္ပခာတံဘုဇင်ကထိမ့်ပေးတဲ့အတွက်ကြောင့်မို့တခြားဘုဇင်တွေကမိမိတို့အလုပ်ကိုမိမိတို့မှန်ကန်စွာလှုပ်သွားတယ်အဲ့ဒီလိုလှုပ်တဲ့ခါကျတော့ဆက်တစ်ခုဟာဆက်မှာပါတဲ့ကိရိယာတွေဟာသူ့အလုပ်သူလုပ်နေတဲ့ခါကျဆက်ရမှမှကောင်းကောင်းသွားနာပါဟုတ်တယ်မလားအဲ့ဒီစက်ကရိယာတွေကဒီအစိတ်ပန်းလေးတစ်ခုကအလုပ်ကောင်းကောင်းမလုပ်ဘူးဆိုရင်အကြီးတစ်ခုလုံးကိုယ့်ကဖြစ်တော့တာနော်ဒီလိုပဲဒီမှာလည်းပဲဒီတရားတစ်ခုကအလုပ်ကလွန်သွားတယ်ဖြစ်စေညော့သွားတယ်ဖြစ်စေအဲ့ဒါဒီတရားအထုတ်တဲ့စက်ကြီးဟာကောင်းကောင်းမလဲတော့ဘူးပေါ့ဒါကြောင့်မို့ဒီဘုဇင်ခုနှစ်ပါးနော်ဘုဇင်ခုနှစ်ပါးဟာပြန်ကြည့်လိုက်ရင်အိန္ဒြေ၅ပါးတည်းရတယ်ဘုဇင်ခုနှစ်ပါးနဲ့အိန္ဒြေ၅ပါးနဲ့တူလာတယ်မပါဘူးလားပါနေတာပဲနော်အဲ့ဒီဘုဇင်ခုနှစ်ပါးကိုဘုရားယဟန္တာပုဂ္ဂိုလ်တွေကဒီအချင်းအတန်းအမြင့်ဆုံးဖြစ်အမြင့်ဆုံးရောက်အောင်တွေ့ကြုံပြီးသားခံစားပြီးသားဖြစ်နေနော်ဒါကြောင့်မို့ဘုဇင်တုတ်ကိုရွတ်ပြီးတော့ဘုဇင်တုတ်ကိုနာပြီးတော့ဒီနှလုံးသွင်းလိုက်တာနဲ့တပြိုင်နက်ဒီဘုဇင်တရားတွေအဲ့ဒီပုဂ္ဂိုလ်တွေတဏ္ဍာမှာအာကြီးစွာဖြစ်လာအဲ့ဒီလိုဖြစ်လာတဲ့အတွက်ကြောင့်မို့ယောဂဝေဒနာတွေကင်းဝေးသွားနိုင်တယ်အဲ့တော့တရားထုတ်ဘူးတဲ့လူတွေနေနဲ့လည်းပဲဒီဘုဇင်ခုနှစ်ပါးကိုအထိုက်အလျောက်တွေ့ကြုံခံစားဘူးတာပဲဒါကြောင့်မို့မိမိတို့နေနဲ့လည်းပဲနေမကောင်းတဲ့ခါတွေဘာလို့မှဒီဘုဇင်ခုနှစ်ပါးကိုနှလုံးသွင်းနေတဲ့အာယုံပြုတ်နေဆိုရင်ချမ်းသာမှုရပါပဲအမှန်တော့မြတ်စွာဘုရားနေမကောင်းလို့နော်စုံဓမထေကရွတ်တယ်နော် ပြီးတော့ရှင်မောဂလန်နဲ့ရှင်ကတ္တပနေမကောင်းနေတဲ့အခါမှာမြတ်စွာဘုရားကသွားရွတ်ပြီးတယ်ဆိုတာအမှန်တော့အခုခေတ်ရွတ်တင်လာတဲ့သဘောတည်းအဲ့လိုနားနေတဲ့အချိန်မှာဒီတရားတွေကအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြစ်နေတာအဲ့လိုဖြစ်နေတဲ့အတွက်ကြောင့်မို့ဒီတရားတွေရဲ့အရှိန်ကြောင့်တကူမို့အရှိန်အစွမ်းတတ္တိကြောင့်ယောဂရုပ်တရားချုပ်သွားတာပေါ့လေယောဂရုပ်တွေကိုဒီဘုဇင်ခုနှစ်ပါးကြောင့်ဖြစ်တဲ့ဟိုစိတ်တစ္ဆာရုပ်တွေကယောဂရုပ်တွေကိုတိုက်ဖြတ်ပစ်လိုက်တဲ့သဘောရှိတယ် healing ဖြစ်နိုင်တယ်အဲ့ဒါပဲ self healing ကဖြစ်နိုင်တယ်ဘုဒ္ဓဘာသာအလိုကသူကိုကသူများကိုသာ heal လုပ်လို့မဖြစ်တာဟာကိုဘာကို heal လုပ်လို့ဖြစ်နိုင်တယ်အဲ့ဒီနေမကောင်းတဲ့ခါတော့ဘာလို့မှဒီလိုကုသိုလ်တရားတွေကိုအာယုံပြုတ်နေတာပွားများနေတယ်တရားမှတ်နေဆိုရင် self healing ဖြစ်တာပဲဘာလို့အဲ့ဒီအချိန်ကမှစိတ်ဟာအငြိကြီးကင်းနေတဲ့စိတ်ပဲဟုတ်လားတရားမှတ်နေရင်တန့်ရှင်းတဲ့စိတ်ဖြစ်နေဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ဟာလည်းကောင်းတဲ့ရုပ်တွေဖြစ်ဒီကောင်းတဲ့ရုပ်တွေများများဖြစ်ရင်မကောင်းတဲ့ရုပ်ကိုယောဂရုပ်ကိုကတိုက်ဖြစ်နေတာအဲအဲ့ဒါကြောင့်ဘုဇင်တုတ်ကိုနာပြီးတော့ယောဂပျောက်တယ်ဆိုတာအမှန်ကတော့အဲ့ဒီလိုဖြစ်တာ ਨੇ တူးတယ်ဟုတ်အခုခေတ်တော့လူနာကဘုဇင်ဆိုဘာမှတော့မသိပါဘူးဟုတ်လားဒါမှလည်းဘုန်းကြီးတွေကလားပေးကြွတာပဲဒါဘုဇင်တော့ကယောဂပျောက်တဲ့ဆိုဒါလေးယုံကြည်မှုနဲ့နာကြတာပေါ့လေအထိုက်လျောက်တော့လည်းအကျိုးလိုရှိမှာပေါ့လေဆိုတော့အဲ့လိုလေးနဲ့တဲ့အတိပယ်ကိုနားလည်ရင်ပို့ပြီးတော့ကောင်းတယ်ခိုင်းနောက်ဆုံးပါတဲ့တော့မဂ်ဂင်၈ပါးမဂ်ဂင်၈ပါးတော့ပြောဖို့တော့မလိုဘူးထင်တယ်ခဏခဏအထက်ထက်တွေ့နေလားတမ္မာဒိဋ္ဌိတဲ့နော်မတလုံးမပါဘူးဖြစ်နေတမ္မာဒိဋ္ဌိပါရတော့အမောဟစေတသိက်ပညာစေတသိက်တမ္မာသင်္ကပ္ပဝိတက်စေတသိက်တမ္မာဝါစာဒါတမ္မာဝါစာစေတသိက်တမ္မာကမ္မန္တတမ္မာကမ္မန္တစေတသိက်တမ္မာအာဇီဝတမ္မာအာဇီဝစေတသိက်တမ္မာဝါယာမဝီရိယစေတသိက်တမ္မာတတိတတိစေတသိက်တမ္မာတမာတိဧကကတာစေတသိက်အဲ့ဒီမဂ်ဂင်၈ပါးမှာလည်းပဲလောကုတ္တရာစိတ်ခုသို့မဟုတ်ဆိုရပြီးတဲ့စိတ်42ခုမှရှိတဲ့အမောဟစေတသိက်စတဲ့ကိုယူပါတဲ့နော်ဟိုတုန်းကမဂ်ဂင်ဘယ်နှပါးတွေ့ခဲ့တုန်းမိတ္တကသင်္ခါမှာတော့12ပါးဒီမှာကြတော့ကို8ပါးဒီကအရိယာမက်နိဗ္ဗာန်သို့တွားရလမ်းပေါ်လေနော်ဟိုမှာကတော့ဒုက္ခိဒုက္ခိနော်နှမျိုးစလုံးတွားရလမ်းဟုတ်လားဒီမှာတော့ကောင်းတဲ့ဘက်တွားရလမ်းတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစတဲ့ဖြင့်ရှိတယ်အဲ့ဒီမေခင်၈ပါးမှာအရင်လည်းပြောဘူးပါရဲ့နော်ဒါမှမဟုတ်ပြောပြီးသားထပ်ပြောလဲကိစ္စလို့ရှိမထုံးဟာသီလသမာဓိပညာနဲ့မေခင်၈ပါးကိုခွဲခြားတတ်ရဟုတ်လားမြတ်စွာဘုရားက blueprint ချပေးခဲ့တယ်သီလသမာဓိပညာလို့အဲ့ဒီသီလသမာဓိပညာနဲ့ဒီမေခင်၈ပါးနဲ့ဟတ်ထားရမေခင်၈ပါးကျင့်ကြံနေဆိုရင်သီလသမารိပညာကျင့်ကြံနေတာပဲနော်အဲ့ဒီမှာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီသုံးခုကသီလမဲ့ခင်လို့ခေါ်တယ်တမ္မာဝါစာဆိုတော့ဘာလို့ဝစီဒုစရိုက်၄ပါးမှရှောင်ကျင်တာနော်တမ္မာကမ္မန္တဆိုတာကာယဒုစရိုက်၃ပါးမှရှောင်ကျင်တာတမ္မာအာဇီဝဆိုတာမှားယွင်းတဲ့အသက်မွေးမှုပေါ့နော်အဲ့ဒီမှာရှောင်ကျင်တာအဲ့ဒီလိုရှောင်ကျင်တာဆိုတာသီလပဲဒါကြောင့်မို့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဟာပါလေသီလမဲ့ခင်၃ပါးတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဒီ၃ပါးကိုတော့တမာဓိမဲ့ခင်လို့ခေါ်တယ်ဟမ်တမာဓိကအရေးကြီးတာပေါ့လေဒါတတိမပါဘဲနဲ့တမာဓိမဖြစ်ဘူးနော်ပြီးတော့ဝီရိယမပါဘဲနဲ့တတိမဖြစ်ဘူးဝီရိယရှိမှတတိဖြစ်တယ်တတိရှိမှတမာတိဖြစ်တယ်အဲ့တော့ဝါယအတ္တဝီရိယနဲ့တတိကတမာတိကိုကူညီထောက်ပံ့တာပေါ့လေဒါကြောင့်မို့ဒီသုံးခုကိုဘာလို့ခေါ်လဲတမာတိမဲ့ခင်နော်တမာဒိဋ္ဌိနဲ့တမာသင်္ကပ္ပနှမျိုးကိုတော့ကိုပညာမဲ့ခင်လို့ခေါ်တမာဒိဋ္ဌိကပညာဖြစ်တာတော့ထင်ရှားပြီတမာသင်္ကပ္ပကဘယ်လိုလုပ်လို့ပညာဖြစ်တာတမာသင်္ကပ္ပကိုကောင်းစွာကြံကျင်းလို့အဲ့လောက်တည်းအနဲ့ရောက်နေရင်နာအဓိပ္ပာယ်မပေါက်နိုင်ဘူးနော်တမသင်္ကပ္ပဆိုတာဝိတက်စေတသိက်ပဲဆိုတာကိုသူပေါက်ထားရတယ်ဒါအပြီးမှသင်ထားလို့သိတာဟုတ်လား ရိုးရိုးလူကမသိဘူးရိုးလူကတမန်သင်္ကပ္ပကောင်းစွာကြံခြင်းဒါကသိတယ်ပေါ့လေနော်အဲ့တော့ကောင်းစွာကြံခြင်းကဘယ်လိုလုပ်ပြီးတော့ပညာတဲ့ပါနေရတာလဲနော်ဆိုတော့ကိုဒီနေရာမှာတမန်သင်္ကပ္ပဆိုတာပါလေဝိတ္တစိတ်တည်းဝိတ္တစိတ်တည်းရဲ့လက္ခဏာကပါလေဝိတ္တစိတ်တည်းရဲ့ကိစ္စကပါလေအဲစိတ်စိတ်ကိုအာယုံပို့ပို့ပေးတာနော်သူကအာယုံပို့ပြီးတာတမာဒိဋ္ဌိကတကယ်ဖန်သိတာအဲ့ဒီလိုသူကသာမပို့ဘူးဆိုရင်တမာဒိဋ္ဌိမသိနိုင်ဘူးကတမာဒိဋ္ဌိတရားမရှိတော့ဘူးအာယုံဘောမစိတ်ကမရောက်တော့ပဲအေးအဲ့ဒါကြောင့်မို့သူ့ကိုတမပညာမဲ့ခင်နဲ့ထည့်တာသူကပို့ပို့ပြီးတယ်နော်သူကပို့ပို့ပြီးတဲ့အတွက်ကြောင့်မို့အဲစိတ်ကအာယုံရောက်ရောက်သွားတယ်အာယုံရောက်တဲ့ခါမှာစိတ်နဲ့အတူတူကဖြစ်တဲ့တမာဒိဋ္ဌိပညာကအာယုံကိုတခါလဲပိုင်မရှာရှာတိတိသွားတယ်အဲ့ဒီလိုဒီအာယုံစီတို့စိတ်ကိုပို့ပေးတတ်တဲ့အတွက်ကြောင့်မို့တမာသင်္ကပ္ပကိုတမာပညာနဲ့ထည့်ထားတယ်နော်ဝိဒ္ဓစိတ်သိပညာမဲ့ခင်နဲ့ထည့်ထားတယ်ဒါကြောင့်မို့မဲ့ခင်၈ပါးဟာသီလတမာရိပညာ၃ပါးနဲ့အတူတူပဲအဲ့ဒီမဲ့ခင်၈ပါးထဲမှာအဲ့ဒီသီလမဲ့ခင်၃ပါးဖယ်လိုက်ရင်၅ပါးမကြာလားအဲ့ဒီ၅ပါးကိုဓမ္မကြီးဘာလို့ခေါ်လဲ။ဗာမဲ့ခင်လို့ခေါ်လဲ။မှတ်မိလား။ကာရကမဲ့ခင်လို့ခေါ်တယ်။နော်။ဗမာလူပြန်လိုက်ရင်လုတ်သားမဲ့ခင်ပါလေ။ဟုတ်လား။အမှန်ကတရားအားထုတ်တဲ့ပုဂ္ဂိုလ်မှာဒီ၅ပါးဟာအမြဲတမ်းဖြစ်နေတာ။နော်။တမ္မာဒိဋ္ဌိ၊တမ္မာသင်္ကပ္ပ၊တမ္မာဝါယာမ၊တမ္မာတတိ၊တမ္မာတိ။မှတ်ဒီဒီတရားမှတ်ချက်ကောင်းတဲ့မှတ်ချက်တိုင်းမှတ်ချက်တိုင်းမှာဒီ၅ခုပါပါနေရတယ်။နော်ကောင်းကောင်းမှတ်လို့မဖြစ်သေးရင်တမာဒီကောင်းကောင်းမရသေးရင်တော့ဒီငါးခုမပါသေးဘူးပေါ့ဟုတ်လားတမာဒီကောင်းကောင်းရပြီးတော့တရားမှတ်လို့ကောင်းနေပြီဆိုရင်ဒီငါးခုကအမြဲတမ်းရှိနေဒါကြောင့်မို့သူတို့ကိုဟိုဘာခေါ်လဲကာရကမဲ့ခင်နဲ့အလုတ်တမမဲ့ခင်ပေါ့လေနော်အဲ့တမဝါစာတမကံတမကမ္မတတမအာဇီဝကတော့အမှန်တိုင်းပြောရင်တရားအထုတဲ့အချိန်မှာသူတို့ဟာဒီစိတ်ထဲမှာမရှင်ဘူးသူတို့ကရှောင်ရှားရှိမှရှင်တာနော်ရှောင်စရာတွေ့တာကိုရှောင်မှရှင်းတာမဟုတ်လားဝိရုဒ္ဓစိတ္တသိသိဆိုတာတရားထုံနေတဲ့ခါမှာတတ်စရာကိစ္စလည်းမပေါ်ဘူးလိမ်ကျိုးစရာကိစ္စလည်းမပေါ်ဘူးဆိုတာရှောင်စရာရှောင်တာမရှိဘူးဒါကြောင့်မို့အမှန်တမ်းပြောရင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာစီဝကတရားအထုံနေတဲ့အချိန်မှာနော်စိတ်နဲ့ရှင်းနေတာမဟုတ်ဘူးဒါပေမဲ့လို့တရားဆထိုင်ကလေးကဒါတွေအလုံးရှောင်ကြည့်မယ်သို့မဟုတ်ဗမာလူပြောရင်တိလစောက်တီးပြီးတော့မှတရားထိုင်ကြတာဖြစ်တဲ့အတွက်ကြောင့်မို့သူတို့ဟာလည်းပြီးပြီးသားပေါ့လေရှိနေတယ်လို့ပဲယူဆရတယ်တကယ်ကတော့သူတို့ကတော့ရှင်းမနေဘူးစိတ်နဲ့နော်သူတို့ကရှောင်ကျင်တဲ့အခါမှသာရှင်းမှာမရှောင်ကျင်တဲ့အခါမှမရှင်းဘူးတိုးတော့သူတို့လည်းပဲပါသွားတယ်လို့ပဲဆိုရတယ်အဲ့ဒါအရေးကြီးတာကတော့ဗာလေဒီမက်ကင်၅ပါးဒီမက်ကင်၅ပါးဟာတကယ်အလွတ်လွတ်နေဖို့အရေးကြီးတယ်အဲ့လိုတကယ်အလွတ်လွတ်နေအောင်အားထုတ်နိုင်ရင်ဒီပုဂ္ဂိုလ်ရဲ့အားထုတ်မှုကမှန်တာပဲဒီ၅ပါတကယ်တကယ်ချင်းချင်းရှာရှာမဖြစ်ပေါ်သေးဘူးဆိုရင်ဒါတရားအထုတ်တာအချိုးမကျသေးဘူးလို့ဆိုရမှာပေါ့နော်ဒါကြောင့်မို့ဒီ၅ပါဖြစ်ပေါ်အောင်အထူးဂရုစိုက်ပြီးတော့မှတ်ပေးရတယ်ဒါကြောင့်မို့အမှတ်ကိုသိပြီးတော့ဂရုစိုက်ပြီးတော့ပြောရတယ်တရားထိုင်တဲ့ပုဂ္ဂိုလ်ပုဗ္ဗဆဆာလေးလုတ်သွားလုတ်တက်ကြတယ်ဟုတ်လားပြီးတော့ကျင်းအမှတ်ကျင်းအောင်သူတို့လှုပ်တာတချို့တွေကလှုပ်ကြဒါအမှတ်ကျင်းမရဘူးလို့မှတ်ကစိတ်မှရတယ်အမှတ်စိတ်မှဟမ်ဆိုအမှတ်ကစိတ်မှနော်တမာရီကလည်းဖြစ်တာတမာရီဖြစ်မှအမောဟပညာကလည်းပဲပေါ်တာဒါကြောင့်မို့ဒီတရားထိုင်တဲ့အခါမှာဆိုရင်အထူးဂရုစိုက်ပြီးတော့ဟိုသင်္ချာသင်္ချာပေါ်လာတဲ့အာယုံကိုမှတ်ရတယ်ပေါ်ပေါ်ဆာဆာလေးမှတ်ရင်မရဘူးခင်ဗျာကမဲခင်၈ပါးတဲ့နော်မဲခင်၈ပါးကလည်းဘယ်မှာရှိတဲ့စိတ်သိတ်တွေလို့ဆိုရင်ဒီမှာတော့ဟိုဒီကုသိုလ်မဟာကုသိုလ်မဟာကရိယာအပ္ပနာသော26မှာရှိတဲ့စိတ်သိတ်တွေကိုနော်အမောဟစိတ်သိတ်စသည်ကိုမဲခင်၈ပါးလို့ဒီလိုခေါ်ရတယ်နော်တကယ်အထုအထိပ်ရောက်တဲ့မဲခင်၈ပါးပါလို့ပြောရင်လောကုတ္တရာစိတ်၈ခုမှာရှင်တဲ့ရှိပါပေါ့နော်အဲ့ဒါကိုမဲ့ခင်လို့ခေါ်တယ်ကောင်းပြီအဲဒါက တရုတ်နဲ့တရေကုန်းနဲ့ပြီးပြီနာမည်ဘယ်နှခုရတယ်လဲဆိုတာဇာခွက်ကြည့်ကြအောင်ဆိုအဲ့တော့ဇာခွက်တိုင်းမဲ့လိုက်ပြီးတော့ကြည့်လိုက်အောင်တတိပဋ္ဌာန်၄ပါးသမ္မပဋ္ဌာန်၄ပါးအဋ္ဌိပါးအိန္ဒြေပုပုဇဉ်မဂ္ဂင်၈ပါးရှိတယ်နော်ကောင်းပြီတရေကုန်းတွေကဘာတွေတော့သန္တာတဲ့တတ္တဝိရိယစသည်ဖြင့်တရေကုန်းဘယ်နှပါးရှိတော့14ပါးရှိတယ်နော်ဩဘုရားတို့ကတရားကိုဘယ်နှပါးရှိတော့မေတ္တကသင်္ခါရတော့နော်အဲ့တော့တရားကိုမပြောခဲ့မိဘူးဟုတ်လားတရားကိုအလုံး36ပါးရှိတယ်နော်ယုတ်က9ပါးနာမ်က29ပါးတရားကိုဘယ်လောက်တော့36ပါးရှိတယ်နော်အဲ့ဒါမှတ်တာဒီကြေးဒီရှာအဲ့ဒါ36ပါးမရရင်ဘုန်းကြီးပြန်ပြောနော်36ပါးစိတ်အောင်ရည်ရည်ရင်လည်းပဲပြီးရောဟုတ်လားအခုတော့ချိန်ကုန်လေးပဲကဲဘောရိပက္ခတင်ကဇရာကွက်ပြန်သွားတရားကူ34ပါးတဲ့ကောင်းပြီအဲ့ထမဆန္ဒစိတ်တိတ်ပါတယ်ဆန္ဒကဘဏ္ဍဌာနရက်တက်တယ်လဲသို့မဟုတ်နာမည်ဘယ်နှခုရတယ်လဲတစ်ခုတည်းပဲဘာတော့အဋ္ဌိပါတတ္ထာစိတ်တိတ်ကြတော့ကိုတဒိန္ဒရီရဲ့တဒ္ဒဘူရဲ့နှမြည်ရတယ်နော်ဟာဝိရိယကြတော့နည်းပါဦးလားဝိရိယကိုးမြည်တယ်လားဟုတ်ပြီဒါကဟိုဥပ္ပန္နလံပါပကနာပဟာနာယဝါယမောအဲ့ဒါတမပ္ပဏ၄ခုယူလိုက်မယ်တင်တယ်နော်၄ခုပြီးတော့ကိုအဋ္ဌိပအိန္ဒရီဘူဘုဇင်မဲ့ခင်သူပြထားတယ်ဝိရိယဝိန္ဒရီဝိရိယဝိရိယတမဝါယမနော်ပြီးတော့တတိတဲ့တတိကြရပါတော့ရှင်းမြည်ရတယ်တဲ့ရှင်းမြည်ရလဲပဲတတိပဋ္ဌာန်၄ခုယူတာနော်တတိပဋ္ဌာန်၄ပါးတတိန်တရေတတိဘူတတိတံဘုဇင်တမ္မာတတိပြီးတော့စိတ်ကြတော့တမ္ပညာထားရကြဆိုလောကုတ္တရာသာဖယ်ထားရနော်စိတ်ဆိုကုသိုလ်စိတ်ကရိယာစိတ်ကြတယ်ပေါ့လောကုတ္တရာစိတ်တက်ဆိုရင်မဟုတ်နိုင်စိတ်ကတော့ဗဏ္ဏမီရတော့တမီတဲ့ရတယ်ဘာလဲတော့အဋ္ဌိပါစန္ဒိတိပါစိတ်တိတိပါဝိရိယတိပါဝိမာန်တိတိပါမှာစိတ်တိတိကနော်စိတ်ကတမီပဲရတယ်ပီတိတမီပဲရတယ်ပီတိတံပုစင်ပတ္တတိလည်းပဲတမီပဲရတယ်ဧကကတာကြတော့ကိုတမာဒိန်တရေတဲ့တမာတိအဲဘူတဲ့တမာတိဘုစင်တမာတိတံပုစင်တဲ့နော်ပြီးတော့ကိုတမာတိမဲ့ကဲလေးမီရတယ်ပညာဝိမန္တာဝိမန်သိတိပပဉ္စိန္ဒရေပညာဘူဓမ္မဝိစီယတံဘုဇင်တမ္မာဒိဋ္ဌိနော်တမ္မာဒိဋ္ဌိမဲ့ကပညာ၅မြည်ဝိတေတဲ့တမီပဲရတယ်တမ္မာဝါစာတမီတမ္မာကမ္မန္တတမီတမ္မာအာဇီဝတမီတတ္တရမစ္ဆတတဒါဥပ္ပခာတံပုဇဉ်တမီအားလုံးတရေကို34ပါနော်ဒါဘောဓိပက္ခိယသင်္ကဟာတဲ့ဒီဘောဓိပက္ခိယတရားတွေကိုတဏ္ဍာမှာဖြစ်အောင်ကြိုးစားပြီးအထုတ်နေကြရတာဒါတွေများများဖြစ်မှဘောဓိပက္ခိယကနီးမှာဦးနော်ဘောဓိစာအရိယာမဲ့ညာအဲဒီသင်္ခါရတော့အကောင်းကြီးပါတဲ့သင်္ခါရပေါ့လွန်ခဲ့တဲ့သင်္ခါရတော့မိတ္တကဆိုတော့အကောင်းရောမကောင်းကုသိုလ်အကုသိုလ်ရောတာပထမသင်္ခါရတော့မကောင်းတာချင်ပဲအကုသိုလ်သင်္ခါရဟိုနောက်ဆုံးသင်္ခါရကျတော့တပ္ပသင်္ခါရအကုန်လုံးခြုံပြီးတော့လာအောင်နော်ဘောဓိပက္ခိယအဲ့တော့ဟိုနာမရီအကုန်လုံးအလွတ်မရတော့မှပြန်ပြီးတော့ရှာနိုင်ရင်ပြန်ပြီးတော့ကြည်နိုင်ရင်တော့ပါပဲနော်ဘောဓိပက္ခရဲ့အသုံးစကားတော့မှအလွတ်အကုန်ဆုံးပြောသားဆိုင်မလွယ်သေးဘူးဟုတ်တယ်မလားဘုန်းကြီးတွေကတော့ပါဠိအာကိုအလွတ်ကျထားတာသူပြောလို့ဖြစ်တယ်နော်လူတွေကတော့အဲ့လိုမလွယ်ဘူးဒါမှမဟုတ်စာအုပ်ကြည့်ပြီးတော့ပြောတတ်ရင်ဒါပြီးပြီနော်အလွတ်မသိလဲရပါတယ်သို့တော့ဘောဓိပက္ခရဲ့38ပါးဆိုတော့ကိုယ်ကသိရမယ်